ထိုင်းနိုင်ငံတောင်ပိုင်းရနောင်မြို့ကနေချွန်ဖူးမြို့နယ်စီတရားမဝင်မြန်မာလူမျိုး18ဦးကိုလူမောင်ခိုးသမားတွေကတဲဆောင်ပြီးမောင်းနှင်လာတဲ့ Hellas ကားတစ်စီးတိမ်းမောင်းခဲ့တာကြောင့်မြန်မာဆက်ဒီကမှာရှင်မြန်မာ3ဦးနဲ့ကားမောင်းသူ2ဦးသေဆုံးခဲ့ပြီးလူဆက်4ဦးဒဏ်ရာရသွားခဲ့ပါတယ်။အဲ့ဒီထဲမှာ10ဦးလောက်ကဒဏ်ရာတွေပြင်းထန်ပါတယ်။အသေးစိတ်ကိုတော့ VOA ထိုင်းနိုင်ငံအခြေစိုက်သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ဘက်ကနေချုံဖော်မြို့နယ်တဲကိုမောင်းနှင်လာတဲ့ Hellas ကားတစ်စီးရဲ့အရှိကန်းမှာတရားမဝင်ရှစ်ပြောင်းအလုပ်သမားမြန်မာ18ဦးကိုတဲဆောင်လာခဲ့တာပါ။သူတို့တွေကိုထိုင်းနိုင်ငံအတွင်းပိုင်းစုရထာနီဘက်ကိုလူမောင်ခိုကူးသူတွေကခိုးသွင်းတယ်ဆောင်လာတာဖြစ်တယ်လို့လဲလူကုန်ကူးမှုတိုက်ဖြည့်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်ဒီနေ့မနေ့၄နာရီကရတောင်းဖက်ကဒီမြန်မာတရားမဝင်မြန်မာတို့သမားတစ်ခဏရောက်ကိုတင်ဆောင်ပြီးတော့မှဂျုံဖော်ကိုလာတဲ့ကျွန်မနေ့၄နာရီလောက်မှာဂျုံဖော်နားကိုရောက်တဲ့အခါမှာစူရဖက်ကိုသွားတဲ့ကားတစ်စီးနဲ့ကားရှင်ပို့ပြီးတယ်ပို့ပြီးတဲ့အခါမှာဒီကားကမှောက်သွားပြီးတော့မှမြန်မာအလုံသမအမျိုးသား၃ယောက်ထိဆုံးတယ်ကားမောင်းတဲ့လူထိသွားတယ်ကျန်တဲ့၁၄ယောက်ကတော့ဆေးရုံပေါ်မှာရေးပေါ်တင်ထားရတယ်၁၄ယောက်မှာမင်းကလေးခဏယောက်ယောက်ျားလေးခဏယောက်ဖြစ်တယ်၈ယောက်ကတော့တန်ရာပြင်းထန်လို့သိရတယ်သူတို့တွေအကုန်လုံးဂျုံဖော်ဆေးရုံမှာဖြစ်တယ်။အဲဒီမဲ့ဟိုင်းလက်ကားဒီနှခမ်းတွင်းမှာဟိုဒရိုင်ဘာအနောက်ကအခမ်းမှာ၃လောက်၃လောက်ဆင်းပြီးတော့ထိုင်လာတာပေါ့။ဟိုင်းလက်ကားမှာဒီခေါင်းကနှခမ်းတွင်းရှိရဟုတ်။အဲအဲ့ဒါမှနေပြီးတော့ပြုတ်သိပ်ကျပြီးတော့တင်လာတာပေါ့။ဘလူးဘုံဘုံပေါ်တည်ကြတာပေါ့
။လက်ရှိမှာတော့သူတို့ကိုတည်ဆောင်လာတဲ့ကားမောင်းသမားတည်ဆုံးခဲ့ရသလိုမြန်မာနိုင်ငံအတွင်းပိုင်းကနေလာကြတဲ့တရားမဝင်ရှေ့ပြောင်းလို့သမားမြန်မာတွေလည်းဒဏ်ရာတွေပြင်းထန်နေတာမို့စစ်သေးမင်းမြန်ဖို့တွေကတော့အခက်အခဲရှိနေတယ်လို့ဆိုပါတယ်
။အာကားသမားကလေးတည်သွားအလို့သမားတွေရတယ်ပဲဘာစကားမှမပြောနိုင်ဘူးဆိုတော့ဘယ်ကန်းကလောက်ပါလဲဆိုတာတော့ကျွန်တော်တို့တော်တော်ကိုဟိုပြောဖို့ဆိုဖို့ခက်တာပေါ့။ခက်တာအဲ့ဒီလိုင်းကြောင်းရခိုင်ပွဲစားတွေနဲ့ဗမာပွဲစားတွေရဲ့လိုင်းကြောင်းပဲ
။ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတိုင်ရုံးကိုတော့တည်ဆုံးထိုင်ရန်ရတဲ့မြန်မာနိုင်ငံသားများအခြေအနေနဲ့ပတ်သက်လို့ဆက်သွယ်မင်းမြန်ဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့အစည်းနဲ့2016ခုနှစ်ထဲမှာတော့ထိုင်းအစိုးရလူကုန်ကူးမှုတိုက်ဖျက်ရေးအထူးတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးလူကုန်ကူးခံရသူပေါင်း348ယောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ပင်လယ်စာလုပ်ငန်းတွေနဲ့ငါးဖမ်းလုပ်ငန်းတွေမှာမြန်မာလူသမားတွေရောင်းစားခံရမှုတွေရှိနေတယ်ဆိုတာကြောင့်ထိုင်းအစိုးရကလူကုန်ကူးမှုနှိမ်နှင်းရေးတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်ခဲ့တာပါ။လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာမှာတော့မြန်မာနိုင်ငံကို TR3 လို့ခေါ်တဲ့အနိုင်ဆုံးအစီရင်ထဲမှာသတ်မှတ်ခဲ့ပြီးမြန်မာရှေ့ပြောင်းလို့သမားအသုံးသန့်ထက်မနေနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 အဆင့်ကိုသတ်မှတ်ပေးခဲ့ပါတယ်ရှင်။